အမေရိကန်နိုင်ငံသားဘယ်လောက်အရေးအတွက်အထိအစွန်းရောက်ဝါဒရိုက်သွင်းခံထားရပြီလဲဆိုတဲ့ဆိုရင်ချက်တွေကြောင့်ပြည်တွင်းအစွန်းရောက်ဝါဒတံပြန်ရေးလှုပ်ဆောင်နေတာတွေအပေါ်သမ္မတဂျိုးဘိုင်ဒန်အစိုးရကပြန်သုံးသပ်နေပြီးလှုပ်ဆောင်မှုတွေကလုံလောက်ရလားဆိုတာစမ်းစစ်နေပါတယ်ဇန်နဝါရီလ6ရက်နေ့ကကပီတိုလ်လွှတ်တော်အဆောက်အဦးကိုအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်ကိုထောက်ပြပြီးပြည်တွင်းအကြမ်းဖက်ဝါဒနဲ့ပတ်သက်လို့ဂိုင်တွယ်လှုပ်ဆောင်မှုတစ်ခုလုံးကိုပြောင်းလဲပြစ်မယ်အကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆက်ကီကတောက်ကြနေတင်းစားရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ The January 6th assault on the Capitol and the tragic deaths and destruction that occurred underscored what we have long known.
ဒီကတဲ့ဝန်ထဲပွဲပြစ်ဆိုမှုတွေနဲ့ဖျက်ဆီးမှုတွေကကာလရှည်ကြာတည်လာခဲ့တာကိုအထူးထောက်ပြနေပါတယ်။အဲဒါကတော့ပြည်တွင်းအကြမ်းဖက်အစွန်းရောက်ဝါဒခေါင်းထောင်လာတာဟာနိုင်ငံတော်လုံခြုံရေးအပေါ်လေးနက်ပြီးကြီးထွားလာနေတဲ့ချိန်ချောင်းမှုတစ်ခုဖြစ်တယ်ဆိုတာပါပဲ။ဘိုင်ဒန်ဆိုရအနေနဲ့လိုအပ်တဲ့အရင်းမြစ်တွေကိုသုံးဆွဲပြီးဒီချင်းချောက်မှုကိုရင်ဆိုင်ပြင်ဆင်သွားပါမယ်လို့ဂျန်ဆာကီကပြောပါတယ်။လုံဆောင်မှုတစ်စုံလုံးကိုအပြောင်းလဲလုပ်တာရဲ့ဒစီတစ်ပိုင်းအနေနဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးပြီးပြည့်စုံတဲ့စမ်းစစ်သုံးသပ်ချက်တရထွက်လာဖို့အတွက်ဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI အမိမေလုံခြုံရေးဌာနတို့နဲ့လက်တွဲလုံဆောင်မှုအမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှုကိုသမ္မတဘိုင်ဒန်ကတောက်ကြနေမှာတာဝန်ပေးခဲ့ပါတယ်။ဒီစမ်းစစ်မှုမှာအစိုးရအေဂျင်စီတွေဥပဒေစိုးမိုးရေးဌာနတွေအပြင်လိုအပ်ရင်လိုအပ်သလိုပုဂ္ဂလိကကဏ္ဍသုတေသီတွေစီကလည်းသုံးသပ်ချက်တွေကိုရယူသွားဖို့ဖြစ်ပါတယ်။